အမေရိကန်ဆေးကုမ္ပဏီတစ်ခုဖြစ်တဲ့ Mark ကသူတို့စမ်းသပ်နေတဲ့ COVID-19 ကပ်ရောဂါအတွက်တောက်ဆေးကိုကိုရိုနာဗိုင်းရပ်စ်ပေါ်လက်တလောကူးစက်ခံရသူတွေနဲ့စမ်းသပ်ခဲ့တာမှဆေးရုံတရားမှုနဲ့သေဆုံးမှုထပ်ဝဲလျှော့ချနိုင်ခဲ့တယ်လို့ပြောပါတယ်မကြာခင်သူတို့ရဲ့ COVID ကာကွယ်တောက်ဆေးကိုအသုံးပြုခွင့်ပေးဖို့အတွက် American နဲ့ကမ္ဘာတစ်ဝှမ်းမှာခွင့်ပြုချက်တောင်းမယ်လို့လည်း Merck ကုမ္ပဏီကပြောပါတယ်တကယ်လို့ခွင့်ပြုချက်ရမယ်ဆိုရင်ဒီဆေးဟာ COVID-19 ကပ်ရောဂါကိုကုသနိုင်မယ့်ပထမဆုံးတောက်ဆေးဖြစ်လာပါလိမ့်မယ်သူတို့စမ်းသပ်မှုကိုကုမ္ပဏီရင်းထုတ်ပြန်ခဲ့တာဖြစ်ပြီးတော့ဗမ်မလိုက်သုံးသက်သူတွေရဲ့စမ်းစစ်သုံးသက်ချက်တော့မရှိသေးပါဘူးCOVID ကူးစက်နေသူတွေကအဝလွန်သူတွေ၊စီးကျိုယောဂါနဲ့နှလုံးယောဂါရှိသူတွေလို့ဆိုရင်ရတယ်လို့သတ်မှတ်ခံထားရသူတွေမှာယောဂါလက္ခဏာတိတ်မပြင်းတဲ့သူ985ယောက်ကိုစမ်းသပ်ခဲ့ပါတယ်။စမ်းသပ်မှုအတွင်းမှာ Molnupiravir လို့နာမည်ပေးထားတဲ့ဆေးကိုတောက်သုံးသူတွေကရက်30အကြာမှာဆေးရုံတင်ကုသမှုခံရသူနဲ့သေဆုံးသူက 9.3 ရာခိုင်နှုန်းသာရှိပြီးတော့အာနိသင်မပါတဲ့ဆေးတောက်သုံးသူတွေကဆေးရုံတင်ကုသမှုခံရသူနဲ့သေဆုံးသူက 14.1 ရာခိုင်နှုန်းရှိခဲ့ပါတယ်။သူတို့စမ်းသပ်တောက်ဆေးထားတဲ့အဖွဲတွေမှာစမ်းသပ်ကာလအတွင်းသေဆုံးသူတယောက်မှမရှိဘဲအာနိသင်မပါတဲ့ဆေးတောက်ထားတဲ့အုပ်စုတွေမှာတော့သေဆုံးသူ၈ယောက်ရှိခဲ့တယ်လို့လည်း Merck ဆေးကုမ္ပဏီကပြောပါတယ်ရှင်။